အမေဇုန်လုပ်ငန်းပိုင်ရှင်ဘီလီယံနာဂျက်ဘီဆိုရဲ့စင်ကန်တင်ဘောခိုးရုမှာတရားမဝင်မြန်မာကျွန်းစစ်တွေအသုံးပြုမှုနဲ့နယ်သာလန်လုပ်ငန်းကြီးတစ်ခုကိုယူရို1သိန်းခွဲဒဏ်ကြေးချမှတ်လိုက်ပါတယ်။ဥရောပတမကရဲ့ကျွန်းစစ်ဆိုင်ရာစီးပွားရေးစခန်းတွေကိုချွတ်ဖောက်မှုအတွေ့နယ်သာလန်တင်ဘောတည်ဆောက်ရေးလုပ်ငန်းအိုစင်ကိုရဲ့လုပ်ငန်းသဘောတူညီချက်ရရှိထားတဲ့အကြောင်းနယ်သာလန်ပြည်သူ့ရေးရာဝန်ကြီးဌာနကအကြေပြုပါတယ်။ခိုရူစင်ခန်တင်မောကြီးတိဆောက်တာမှာမြန်မာနိုင်ငံကကျွန်းတစ်တွေတုံးခဲ့သလားဆိုတာကိုတဘာဝပတ်ဝန်းကျင်စုံစမ်းရေးအဖွဲ့ EIA က2023ခုနှစ်မှာပထမဆုံးမေးခွန်းထုတ်ခဲ့တာဖြစ်ပြီးဘီလီယံနာဂျက်ဘီဆော့ထံကထုတ်ပြန်ချက်ရဖို့ကြိုးစားခဲ့ပေမဲ့ဘာတုံ့ပြန်ဖြေချချက်မှမရခဲ့တဲ့အကြောင်း EIA ကကြေညာချက်မှပြောဆိုထားပါတယ်။မြန်မာနိုင်ငံအတွင်းလူခွေချိုးဖောက်မှုတွေကိုထောက်ပြပေးမြန်မာပြည်ကကျွန်းတစ်တွေကိုတွေးဆွနေတဲ့ကျွန်းတစ်တွေလို့ EIA ကနာမည်တက်ပြောဆိုနေတာဖြစ်ပါတယ်။ဥရောပနဲ့ဗြိတိန်ဈေးကွက်အတွင်းမှာမြန်မာကျွန်းတစ်ကိုတရားမဝင်ဝယ်ယူအသုံးပြုမှုနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဒုတိယမြောက်ဒဏ်ကြေးပြစ်ဒဏ်ချမှတ်မှုဖြစ်တယ်လို့လည်း EIA ရဲ့တစ်တော်ရေးလှုပ်ရှားမှုကောင်းဆောင်ဖိတ်ဒိုရတီကပြောပါတယ်ရှင်။